ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေရဲ့လူခွင့်ရေးကိုမြင့်တင်ပေးခြင်းဟာသူတို့ရဲ့အတွက်ရည်ရှိတည်တံ့ပြီးဂုဏ်သိက္ခာရှိစွာနဲ့နေရပြန်နိုင်ရေးအရေးပါတဲ့အချက်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတရင်တပတ်ကြာတွားရောက်လည်ပတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထုပ်ကိုလည်းတောင်မန်ဒူးစ်ကပြောပါတယ်ဒီဇင်ဘာလ13ရက်ကနေ19ရက်နေ့ထိတွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့ဒါကာမြို့မှာတရင်သာရှင်လင်းပွဲပြုလုပ်ပြီးတော့တော်မင်ဒူးစ်ကအဲ့လိုပြောကြလိုက်တာပါရိုဟင်ဂျာပြည်ပကဟာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်ခဲ့တာကြောင့်ဒီကိစ္စရဲ့အထီးဟာလည်းမြန်မာနိုင်ငံအတွင်းမှာသာရှိနေပြီးဘင်္ဂလားဒေ့ရှ်နဲ့မဆိုင်ဘူးလို့သူကပြောပါတယ်ဒီပြည်ပကပြည်လဲရေးအတွက်မြန်မာစစ်တပ်ကိုပုံမှန်ဖိအားပေးဆောင်ရွက်တာနဲ့ဒီကိစ္စအတွက်တာဝန်ယူမှုတာဝန်ခံမှုရှိစေအပါအဝင်နိုင်ငံတကာကဟန်ကျင်းညီညီဆောင်ရွက်နိုင်အောင်သူ့ရဲ့ကိုယ်စားညံစားရှိသမျှလှုပ်ဆောင်သွားမယ်လို့တော်မင်ဒူးစ်ကပြောပါတယ်ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်လက်သမကတာဝန်ရှိသူတွေကော့ဆက်စလားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြသေးခင်ကဘာဆန်ချာကျုံကိုပျောက်ရွှေ့နေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ခီးစဉ်တွင်တွေ့ရှိခဲ့တဲ့အချက်တွေကိုလာမယ့်2022ခုနှစ်မတ်လအတွင်းကျင်းပဖို့ရှိတဲ့လက်သမကလူခွင့်ရေးကောင်စီကိုတင်သွင်းမဲ့အစီအစဉ်ခါမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းခီးစဉ်အစမှာလက်သမကကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။